Israel and Hamas တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာ၃လကျော်လာပြီဖြစ်ပြီးစနေနေ့ကလည်း Israel နဲ့ Gaza ကမ်းမြောင်ဒေသကြားကတောင်ပိုင်းနေဆက်တလျှောက်မှာပောက်ကွဲသံတွေကိုကြားနေရပါတယ်။ Israel ဘက်ကအော်အော်ဆွဲသံတွေကိုလည်းနေဆက်တလျှောက်ကပောက်ကွဲသံတွေနဲ့အတူကြားနေရတာပါ။တောက်ကြနေ့ကတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ ကအစ္စရေးကို Gaza ဒေသရင်းတည်ဆောက်မှုတွေနဲ့ပျက်စီးမှုတွေမဖြစ်အောင်တတ်နိုင်သမျှဆောင်ရွက်ဖို့နဲ့လူမျိုးရုံးတပ်ဖြတ်မှုဆံရဘဲလှုပ်ဆောင်မှုမျိုးဖြစ်ဖြစ်မလုပ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ပါလက်စတိုင်းပိုင်နယ်အတွင်းစစ်ရေးထိုးစစ်ဆင်မှုတွေကိုအဆုံးသတ်ဖို့အတွက် ICJ ကနေအမိန့်ချမှတ်ခဲ့ပြီးအစ္စရေးရဲ့စစ်ပွဲကာလတွင်ကျူးလွန်မှုတွေအတွက်အပြစ်တင်ခဲ့ပါတယ်။ပါလက်စတိုင်းသား26,000ကျော်တည်ဆောက်ခဲ့ရပြီး Gaza ဒေသတလောအကြီးကျယ်ပျက်စီးခဲ့ရတယ်လို့ဒေသခံ85ရာခိုင်နှုန်းနီးပါးလောက်အိုးရင်ဆန့်ခွာထွက်ပြေးကြရတဲ့လေးလနီးပါးကြာနေပြီဖြစ်တဲ့စစ်ပွဲရက်ဆိုင်ပုံနဲ့နိုင်ငံတကာကနေဖိအားတွေပေးနေတာဖြစ်ပါတယ်။ Israel တောင်ပိုင်းကို Hamas စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200လောက်သေဆုံးပြီး250လောက်ဒဇာဂန်ဖြစ်နေအဖမ်းခံရတဲ့အောက်တိုဘာ9ရက်ကစပြီး Gaza မှာ Hamas တွေထိန်းချုပ်မှုအဆုံးသတ်ဖို့အတွက် Israel ဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။